စီးပွားပြတ်ခဲ့တဲ့သီရိလင်ကပြုပြင်ပြောင်းလဲအတွက်ကမ္ဘာ့ဘဏ်ကအမေရိကန်ဒေါ်လာပန်းရှာချီပေးလိုက်ပါပြီ။စီးပွားကျဆင်းမှုတွေနဲ့မနစ်ကရင်ဆိုင်ခဲ့ရပြီးဒေဝါလီခံထားရတဲ့သီရိလင်ကအတွက်ဒေါ်လာပန်း250ထောက်ပံ့ပေးလိုက်တယ်လို့ကမ္ဘာ့ဘဏ်ကဒီနေ့ဒီဇင်ဘာ20ရက်နေ့မှာထုတ်ပြန်လိုက်တာပါ။နိုင်ငံအတွင်းနိုင်ငံခြားငွေပြတ်သွားခဲ့တာကြောင့်2022ခုနှစ်ဧပြီလမှာချင်းငွေဒေါ်လာ46ဘီလျံကိုပြန်မဆက်နိုင်တဲ့အခြေအနေကိုသီရိလင်ကရောက်သွားခဲ့တာပါ။အဲ့ဒီရဲ့အကျိုးဆက်ဖြစ်တဲ့တိုက်ပြည်အတွက်အခြေခံလိုအပ်ချက်တွေဖြစ်တဲ့စာနယ်ကာလောင်စာစီနဲ့ဆေးဝါးတွေပြတ်သွားခဲ့တာမှာအထွေထွေမကျေနပ်မှုတွေပေါ်လာပြီးသမရဂိုတာဘယာရချာပတ်စာပါရာထူးကနေဆင်းပြေးလိုက်တဲ့အထိမတည်ငြိမ်မှုတွေဖြစ်ပေါ်ခဲ့ပါတယ်။သီရိလင်္ကာအနေနဲ့တိုက်ပြည်စီပွားတိုးတက်ကောင်းမွန်လာအောင်ပြည်စဉ်ပြောင်းလဲမှုတွေလှုပ်ဆောင်နိုင်ရင်ဒေါ်လာပန်း500ပေးမယ်လို့ကမ္ဘာ့ဘဏ်ကကတိပြုထားတဲ့အချိန်နောက်ဆုံးကြေညာရှိနေတဲ့ဒေါ်လာပန်း250ကိုဒုတိယအထုပ်ဖြစ်ထောက်ပံ့ပေးလိုက်တာပါခင်ဗျာ။